ဆူဒန်နိုင်ငံဆိုင်ရာကုလသမဂ္ဂထုကိုယ်စားလှယ် Volker Pass ကိုလူလဲပေးဖို့ဆိုပြီးတော့ဆူဒန်နိုင်ငံရဲ့စစ်တပ်အကြီးအကဲ Abdel Fattah el-Burhan ကတောင်းဆိုလိုက်ပြီးတဲ့နောက်ဆူဒန်စစ်တပ်နဲ့ပြည်သူ့စစ်အဖွဲ့တို့ဟာအပြစ်ခတ်ရစဲကြီးကိုနောက်ထပ်9ရက်တိုးဖို့သဘောတူညီလိုက်ကြပါတယ်။သဘောတူညီချက်ကိုချုပ်ဖောက်နေကြတဲ့အတွက်လည်းဂျောင်းဝင်စစ်ဆက်နေသူတွေကစိတ်မရှိနိုင်ဖြစ်ချိန်မှာပဲခုလိုကြေညာသွားတာပါ။ဆူဒန်စစ်တပ်ကကုလသမဂ္ဂကိုပြစ်ပို့တဲ့စာထဲမှာတော့ Volker ဟာပြည်သူ့စစ်အဖွဲ့တွေနဲ့စစ်မီးစပွေးခဲ့သူဖြစ်တယ်ဆိုပြီးတော့ဆွဆွထားပါတယ်။ဘိုဂျူဂျီပေါ်ဟာနီရဲ့စာကြောင်းမလို့တုံ့လှုပ်ရတယ်လို့လည်းကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူထရက်စ်ကပြောပါတယ်။မစ္စတာဗောလ်ကာဟာလိန်လေပြီးတော့သတင်းမှားတွေပြီးခဲ့တယ်လို့သူတို့ပို့တဲ့စာထဲမှာဆွဆွထားပါတယ်။ကုလသမဂ္ဂကိုပို့တဲ့အစီအစဉ်စာတွေထဲမှာဗောလ်ကာပတ်စ်ဟာစွန့်နေကြသူတွေသဘောတူကြတဲ့အောင်နဲ့ထင်အောင်ထင်မှားဖြစ်အောင်လုပ်တယ်ဆိုပြီးတော့ဆွဆွပါတယ်။မနစ်တုံးကလည်းဒီစစ်တပ်နဲ့အစ္စလာမ်ရဲ့ဝါဒီတွေဟာဒီမစ္စတာဗောလ်ကာတပ်စ်နဲ့ကုလသမဂ္ဂအဖွဲ့စည်းကိုနိုင်ငံခြားစစ်ဖက်မှုအဖြစ်ဆန့်ကျင်ဆန္ဒပြခဲ့ကြပါတယ်ခင်ဗျ။